နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့တမိုင်းကိုပြောင်းလဲမဲ့အချိုးကွေးဖြစ်တာကြောင့်ပြည်သူတွေအနေနဲ့မဲပေးပြောင်းပေးကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းပြောလိုက်ပါတယ်ကယားပြည်နယ်ကမဲဆန္ဒနယ်မြေတွေမှာလူဦးရေနည်းပါးတာကြောင့်ဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်သဘောကျစရာနေရာဖြစ်နေတာကလည်းသဘာဝကျတယ်လို့ဒေါံဆန်းစုကြည်ကပြောပါတယ
်အထူးသဖြင့်ဆိုလို့ရှိရင်ကယားပြည်နယ်မှာဝင်ရွေးတဲ့ကိုယ်စားလှယ်လောင်းတွေအင်ပတာမှများပါတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ကယားပြည်နယ်မှာဆိုရင်ကိုယ်စားလှယ်တော်တော်များများဟိုနေရာနည်းနည်းလေးနဲ့ရွေးနိုင်တယ်ဆိုတော့ဒီကယားကိုပြည်ပြီးတော့စီယုံရေးလုပ်ကြတာဟာဒါတော့သဘာဝကျပါဒီမှာလည်းဒီအတွက်ခေါ်ရှိပါတယ်ဒါလက်တွေ့ကြကြပြောတာ
ကယားပြည်နယ်အတွင်းမှာလူဦးရေ 23,000 ကျော်ရှိပြီးမဲပေးခွင့်ရှိသူအရေအတွက်ဟာ 3,000 ခွဲကျော်သာရှိတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်သူတွေနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ
်ခုဖြစ်နေရတော့ကျမတို့ပြည်သူတွေကဆင်းရဲတယ်တချို့အဖွဲ့အစည်းတွေကချမ်းသာတယ်ကျမတို့ကတော့ပြည်သူတွေနဲ့တပြေးညီပဲလို့ပြောနိုင်တာဖွဲ့ချုပ်ကလည်းဆင်းရဲပါတယ်ဒါပေမဲ့ဆင်းရဲတယ်ဆိုတာကောင်းတဲ့ကိစ္စမဟုတ်ပါဘူးကျမတို့လည်းမဆင်းရဲခြင်းဘူးပြည်သူလူထုကလည်းမဆင်းရဲခြင်းဘူးဒါကြောင့်ကျမတို့တူတူလက်တွဲပြီးတော့ဒီနိုင်ငံတွတ်တက်ဖို့ဖွံ့ဖြိုးဖို့ကြိုးစားရမှာပါဒီမိုကရေစီဆိုတာဟာပြည်သူတွေကိုလွတ်လပ်မှုလည်းပေးတယ်လူယုံမှုလည်းပေးတယ်လို့ယုံကြည်ပါတယ
်လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တရားရာဂိုင်နှုန်းအပြတ်အသတ်နိုင်လို့ကြောင်းနဲ့တရားရာဂိုင်နှုန်းနိုင်မှာလွတ်တော်ထဲမှာရာဂိုင်နှုန်း80ကျော်နေရာရမှာဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ်ဒီအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဝင်ရောက်ရွေးခန့်မဲ့ကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်မှုတွေရှိနိုင်ပေမဲ့အဖွဲ့ချုပ်အလံကိုသာကြည့်ပြီးမဲပေးဖို့တောင်းဆိုတယ်လို့ဒေါံဆန်းစုကြည်ကပြောပါတယ
်ကျမတို့အဖွဲ့ချုပ်ကကိုယ်စားလှယ်တွေဘလော့တော်လဲလို့တချို့ကမေးပါလိမ့်မယ်အပေါ်ဝင်လေးလေးပြောရင်တချို့ရတော်တယ်တချို့ကသိပ်မတော်ဘူးဒါတမျိုးမျိုးပါပဲဒါပေမဲ့ကျမတို့အဖွဲ့ချုပ်ကမူပေါင်းအတွင်းကနေပြီးတော့ပြည်သူအကျိုးကိုထားဆောင်သွားရမှာပါပြည်သူအကျိုးကိုကျမတို့အဖွဲ့ချုပ်ကမူပေါင်းအတွင်းကနေမထားဆောင်လို့ရှိရင်ကျမတို့အဖွဲ့ချုပ်ကစီမင်းစစ်ကိုင်းအရာဒီကိုယ်စားလှယ်တွေကိုဆုံးမပါမှာဖြစ်ပါတယ်ဒီလိုပဲပြောပြစီဒီတော့ကျမတို့အဖွဲ့ချုပ်အလံကိုသာမဲပေးပါကိုယ်စားလှယ်တယောက်ချင်းတယောက်ချင်းအတွက်မဲမပေးပါနဲ့
ဒါအပြင်ငင်းချင်းကြီးဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးကြောင်းအခုလိုပြောခဲ့ပါတယ်
။ခုဆိုလို့ရှိရင်အလုံးသိတဲ့အတိုင်းပဲအပြစ်ခရစဲရေးအတွက်စူးစမ်းနေကြတယ်။ကျမတို့တော့သိပြီးတော့သဘောကျပါတယ်။အပြစ်ခရစဲရေးဆိုတာငင်းချင်းရဲ့အစပါ။အပြစ်ခရစဲရေးဟာတကယ်ခိုင်ခိုင်မာမာနဲ့တိုင်းရင်းသားများအလုံးလက်ခံနိုင်တဲ့သဘောတူညီချက်တစ်ခုဖြစ်မယ်ဆိုရင်ကျမတို့နိုင်ငံအတွက်ငင်းချင်းရဲ့တကားပွင့်သွားပြီလို့ကျမတို့ပြောရမှာပါ။ဒီနိုင်ငံဟာကမ္ဘာလေမှာတင့်တင့်တယ်တယ်နဲ့တခြားနိုင်ငံတွေနဲ့ရှင်ပြိုင်နိုင်ဖို့ဆိုလို့ရှိရင်ကျမတို့နိုင်ငံဟာတည်ငြိမ်ဖို့လိုတယ
်ဒီမော့ဆိုမျိုးနယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲကိုဒေသခံလူဦးရေ1000ကျော်တက်ရောက်ခဲ့တာဖြစ်ပါတယ်ဒေါံဆန်းစုကြည်ဟာမနက်ဖြန်ဖားဆောင်တဲ့လွိုက်ကော်မြို့နယ်တွေကိုသွားရောက်ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့အသိပညာပေးဟောပြောပွဲတွေထပ်မံကျင်းပသွားမှာဖြစ်တယ်လို့စနေနေ့မှာရှားတော့နဲ့မဲဆက်မြို့နယ်တွေကိုသွားရောက်ပြီးဟောပြောမှာဖြစ်ပါတယ်ရှင်